လာပါရှင်အခုဘက်မှာနိုင်ကြနေစေတောင်သူတွေရဲ့ဘဝမြင့်တက်ဖို့အတွက်လေယာကဏဖွံ့ဖြိုးတိုးတက်ဖို့လိုအပ်တဲ့အကြောင်းဆွေးနွေးသွားပါမယ်။လေယာစိုက်ပျိုးရေးကဏဖွံ့ဖြိုးတိုးတက်ပါမှတိုင်းပြည်ဖွံ့ဖြိုးတိုးတက်လာနိုင်မှာဖြစ်ပါတယ်။အစိုးရဆက်ဆက်တက်လာခဲ့ပေမယ့်လေယာကဏဖွံ့ဖြိုးတိုးတက်အောင်အားစိုက်ဆောင်ရွက်မှုနည်းခဲ့တာကြောင့်အခုအချိန်ထိလည်းတောင်သူတွေရဲ့ဘဝတွေဟာနိုင်ကြနေစေအချိန်ဒီမှာရှိနေပါတယ်။လေယာကဏကိုခြုံငုံသုံးသပ်ပြရင်စိုက်ပျိုးထုတ်လုပ်မှုဟာခင်မီသိပ်ပံနည်းကြစိုက်ပျိုးရေးကိုမသွားနိုင်သေးပါဘူးအရေးအသွေးကောင်းမွန်တဲ့သီးနှံတွေထုတ်လုပ်နိုင်တဲ့မြေယာတွေဖြစ်အောင်လည်းမပြုတ်ပြင်နိုင်သေးပါဘူးပျက်စီးနေတဲ့မြေအရေးအသွေးကြောင့်သီးနှံထွက်နှုံးကြပြီးပိုးမွားကြောက်ရွံ့မှုတွေရှိလာနေပါတယ်အခြားသီးနှံတွေထုတ်လုပ်နိုင်ဖို့ကလည်းကြီးပဇေကွက်ကိုအခိုင်အမာရထားဖို့လိုအပ်ပါမယ်ဈေးကွက်ရှင်းနိုင်ဖို့သီးနှံအရေးသွေးကောင်းအောင်ထုတ်လုပ်နိုင်ဖို့ကလည်းအရေးသွေးမီဓာတ်မြေဩဇာတွေလိုအပ်ပါတယ်အရေးသွေးမမီဓာတ်မြေဩဇာတွေကြောင့်သီးနှံတွေမှာဓာတုဓာတ်ကျွင်းအကျံများပြီးသီးနှံဈေးကွက်ထိခိုက်နေတာမှုရှိနေပါတယ်တောင်သူတွေအနေနဲ့ဈေးကွက်အာမခံချက်ရှိမှစိုက်ပျိုးရေးထုတ်ကုန်တွေကိုအားစိုက်ထုတ်လုပ်လာနိုင်မှာဖြစ်ပါတယ်တောင်သူတွေရဲ့ထုတ်ကုန်တွေဈေးကွက်ရရှိဖို့နဲ့ဈေးကောင်းရရှိဖို့ကအစိုးရအနေနဲ့အစိုးရအစိုးရချင်းရောင်းချနိုင်ဖို့ဈေးကွက်သစ်တွေရှာဖွေနိုင်ဖို့ကသက်ဆိုင်ရာဝန်ကြီးဌာနကစောင့်ရွက်ပေးရမှာဖြစ်ပါတယ်ပြည်ပနိုင်ငံတွေမှာတောင်သူတွေစိုက်ပျိုးထုတ်လုပ်တဲ့သီးနှံဟာတစ်ဖက်မှာဈေးကွက်ပြတ်သွားရင်အစိုးရရဲ့အစီအစဉ်နဲ့တောင်သူတွေမနစ်နာအောင်ဝင်ထိန်ပေးတာတွေရှိပါတယ်မြန်မာနိုင်ငံမှာတော့တောင်သူတွေစိုက်ပျိုးထုတ်လုပ်တဲ့သီးနှံတွေကိုဈေးကစားမခံရအောင်ကာကွယ်တဲ့ဥပဒေမရှိသေးသလိုအရှုံးအလုံးကတောင်သူအပေါ်ပုံကျနေတာမျိုးဖြစ်နေပါတယ်တောင်သူတွေရဲ့ဝင်ငွေပြဿနာကြောင့်ပညာကိုဆုံးခန်းတိုင်အောင်သင်နိုင်သူတွေနည်းလာတာဟာလည်းလူမှုဘဝတစ်ခုလုံးကိုရိုက်ခတ်မှုရှိလာနိုင်ပါတယ်ပုံမှန်ဝင်ငွေရနိုင်တဲ့နွားမွေးမြူရေးလိုအမဲဆုံးစိုက်တာမျိုးတွေကိုတောင်သူတွေနားလည်လောက်ကင်လာအောင်အစိုးရအနေနဲ့စနစ်တကျစီမံနာမျိုးတွေဆောင်ရွက်သင့်ပါတယ်ပြည်ပနိုင်ငံတွေမှာစိုက်ပျိုးစရိတ်ကိုလိုသလောက်ချီးလို့ရပါမယ်မြမတောင်သူတွေကိုချီးတဲ့စိုက်ပျိုးစရိတ်ဟာမလုံလောက်ကြပါဘူးအပြင်ကအတိုးနဲ့ချင်းခါပြီးစိုက်ပျိုးရတာကြောင့်လုံလောက်တဲ့အရင်နှီးရအောင်ဗန်ဒိုးနဲ့နှစ်ရှည်ချင်းငွေတွေချီးပေးနိုင်ဖို့လည်းလိုအပ်ပါမယ်လက်ရှိအသေးစားချင်းငွေတွေဟာတောင်သူတွေရဲ့ဘဝဖွံ့ဖြိုးမှုအတွက်အထောက်အကူဖြစ်မဖြစ်ကိုတောင်သူကိုယ်စားလှယ်ဦးသိန်းအောင်ကအခုလိုပြောပါတယ်
ဒီအချင်းငွေတွေကိုလေယာစိုက်ပျိုးရေးကဏ္ဍမှာချေခွင့်ပြုသားဆိုလည်းပဲတောင်သူတွေအတွက်လိုအပ်တာကစိုက်ပျိုးရေးမွေးမြူရေးဆိုတာအမြတ်ကျမ်းတဲ့လုပ်ငန်းမျိုးမဟုတ်ဘူး။ဒါကြောင့်မို့လို့ဒီရင်းပန်နေမှာရှိတဲ့အတိုးနှုံးထက်တက်တာပြီးတော့ဒီရင်းပန်နေတဲ့အချိန်ကာလပို့ပြီးတော့ရှင်းရှင်း၃နဲ့၅နဲ့ချင်းနိုင်တဲ့ပန်မျိုးတွေကိုခွင့်မပြုဘဲနဲ့ဒီရင်းပန်နေတဲ့အတိုးနှုံးကြီးတဲ့နောက်ကြတော့ဒီရင်းပန်နေတဲ့အချိန်ကာလအားဖြင့်ပို့တူတဲ့အသေးစားချင်းငွေလိုလုပ်ငန်းမျိုးတွေကဖွင့်ပြတာဟာကျွန်တော်တို့တောင်သူတန်း340ရဲ့မျက်ကွက်ကိုမကြည့်ပဲနဲ့အခြေခံလူတန်းသားတွေတန်း40လောက်ကမျက်ကွက်ကိုမကြည့်ပဲနဲ့ပန်းပိုင်ရှင်၅ရောက်ကအချိုးစည်းဘွားကိုဒါကြည့်နေတဲ့ဒီဘဝကလို့တွေကိုအမြန်ဆုံးမပြင်းသွေးကာလပတ်လို့ကျွန်တော်တို့လေယာကဏ္ဍရပါဘဝတိုင်းပြည်ရဲ့ကုန်စည်စာဘလူနီးနဲ့မှဖွင့်ပြလာမှာမဟုတ်ပါဘူးဗျာ
ဒါအပြင်တောင်သူတွေဟာစိုက်ပျိုးထုတ်လုပ်တဲ့သီးနှံတွေကိုကုန်တယ်ပွဲစားတွေဈေးကစားတဲ့အနေထားကနေအကာအကွယ်ပေးနိုင်တဲ့ဥပဒေတွေကိုအစိုးရကမလုပ်ထားနိုင်သေးပါဘူး။တောင်သူတွေဟာရာသီဥတုကိုမှီပြီးစိုက်ပျိုးရတာကြောင့်ရာသီဥတုနဲ့ကိုက်ညီတဲ့စိုက်ပျိုးနည်းစနစ်တွေကိုမသိသေးတဲ့အတွက်ရာသီဥတုဖျက်ဆီးတဲ့ဒဏ်ကိုအကြီးအကျယ်ခံနေရပါတယ်။အခုဆိုရင်ပဲအောင်ရင်မရလို့စိုက်ခင်းတွေပြစ်ထားရတဲ့တောင်သူတွေဒေသအနှံ့မှာရှိလာနေပါတယ်။ပြန်ရတဲ့ငွေကြေးတဲ့ထုတ်လုပ်စရိတ်ကများနေတာကြောင့်တောင်သူတွေဟာစိုက်ပျိုးရေးလုပ်ငန်းကိုစိတ်ဝင်စားမှုညှော်နေလာတာတွေ့ရပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးမကွေးတိုင်းတောင်သူလယ်သမားသမ္မဂမှအကြံပေးပုဂ္ဂိုလ်ဦးအောင်ကျော်ကျော်ကမြမလေယာစိုက်ပျိုးရေးကဏ္ဍဟာ9နှစ်ကနေ10နှစ်အတွင်းဖွံ့ဖြိုးတိုးတက်လာဖို့ဆောင်ရွက်ရမှာတွေအတွက်သူ့အမြင်ကိုအခုလိုပြောပါတယ်ဟိုနံ
ပါတ်1အနေနဲ့စဉ်းစားရတဲ့နေရာဒီပြဿနာကိုအောင်မြင်အောင်ဖြေရှင်းရမယ်နော်နံပါတ်2အနေနဲ့စ
တရားစိုက်ပျိုးရေးကဏ္ဍတွေခွန်ယူတုတက်ဖို့အတွက်ပိတ်ဆို့ထားရှိနေတဲ့နေရာမျိုးနဲ့ပတ်သက်တဲ့မူဝါဒတွေဥပဒေတွေကိုပြင်ဆင်နိုင်ရမယ်။အဲ့ဒါလည်းကျွန်တော်တို့ဒီ NLD ဒီနှစ်တန်းကြော်ကြော်လောက်မှာပြည်သူမျက်နှာမူတဲ့ဥပဒေတွေဖြစ်မလာတာကိုကျွန်တော်တွေ့ရတယ်ပေါ့နော်။အော်နံပါတ်3အနေနဲ့ကတော့ဒီနိုင်ငံတော်အစိုးရကိုယ်တိုင်စိုက်ပျိုးရေးကဏ္ဍအတွက်ဘတ်ဂျက်တွေကိုလုံလောက်လောက်ဆုံးမှုဒီကမှာ30ဒီဆောင်ကိုလိုတယ်ပေါ့။အော်နံပါတ်4ကတော့ဒုက္ခငယ်တောင်သူတွေဗမာတွေကိုပဲချီးခံတယ်ချေခံပြီးကမှကျွန်တော်တို့အောက်ခြေမှာရှိတဲ့တောင်တယ်မားတွေစုဝေးနိုင်ဖို့စုဖွဲ့နိုင်ဖို့အတွက်အနည်းဆုံးပေါ့နော်ညွန့်တဲ့အဖြစ်အဖြစ်အဖွဲ့တွေတွေကိုအဖွဲ့ကြီးပြီးဆောင်ဖို့အားပေးရမှာပေါ့နော်အဲ့ဒါကတော့ဓမ္မအသင်းဖွဲ့တွေနဲ့အစိုးရဒီကုမ္ပဏီတွေနဲ့ပူးပေါင်းပြီးကမှပေါ်ဆောင်နိုင်ရမှာပေါ့
လက်ရှိအချိန်မှာစားသုံးသူတွေရဲ့ရွေးချယ်မှုဟာပြောင်းလဲလာနေတာကိုမြမတောင်သူတွေသတိပြုသင့်ပါတယ်အထူးသဖြင့်မြမတိနှံ့နေဈေးကွက်မဝင်တာဟာတောင်သူတရက်လုံးကိုထိခိုက်လာနေပါတယ်ဈေးကွက်ရှိတိနှံ့နေကြီးပတင်ဖို့နိုင်မှုအတွက်အဓိကလိုအပ်နေတာကမြမလက်ရခဏခင်မိဖို့ပျက်စီးနေတဲ့မြေယာတွေပြုပြင်ဖို့မြေဩဇာပိုသက်စေစိုက်ပျိုးစရိတ်ချင်းငွေမျိုးစေ့အောင်ရည်ဆက်ရံတရားစသဖြင့်ပြုပြင်ရမယ့်ကိစ္စတွေဟာအလွန်များလှပါတယ်အခုတင်ပြခဲ့တဲ့အချက်လက်တွေကိုသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အဖက်ဖက်ကတိုးတက်အောင်ဆောင်ရွက်နိုင်ပါကခေတ်ဆက်ဆက်နှိမ့်ချလာခဲ့တဲ့လေယာစိုက်ပျိုးရေးကဏ္ဍကိုဖွံ့ဖြိုးအောင်ဆောင်ရွက်နိုင်မှာဖြစ်ပါကြောင်းနောက်ဆက်တွဲအနေနဲ့တောင်သူတွေရဲ့ဘဝတွေပါမြင့်တက်လာမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ